ဒီဂျယ်နိုင်ငံမှာအမေရိကန်စစ်ဘက်ကပါဝင်ပတ်သက်နေတဲ့ကိစ္စအစိုးရအနေနဲ့ပုံပြီးချပြပြောဆိုဖို့ထင်ရှားတဲ့အထက်လူတော်အမတ်တွေကတနင်္ဂနွေနေ့မှာတောင်းဆိုကြပါတယ်။ဒီလအစောပိုင်းကဒီဂျယ်မှာခြုံခိုတိုက်ခိုက်ခံရတာကြောင့်အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရပြီးတဲ့နောက်အခုလိုတောင်းဆိုလာကြတာပါ။တိုက်ခိုက်မှုအသေးစိတ်ကိုသိရဖို့နဲ့ဒီဂျယ်က IS အစွန်ရောက်တွေကိုနေနေတာမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုပမာဏကိုသိအောင်လုပ်ဖို့ပြီးခဲ့တဲ့သတင်းပတ်မှာ Republican ထက်လူတော်အမတ်ဂျွန်မက်ကင်းရဲ့ကြိုးပမ်းမှုကိုသူတို့ထောက်ခံတဲ့အကြောင်းNBC ရုပ်သံဌာနရဲ့ Meet the Press အစီအစဉ်နဲ့တီးခြားစီလုပ်တဲ့တွေ့ဆုံမိန့်မြန်းခန်းတွေအတွင်း Republican ထက်လူတော် Madeleine C. Graham နဲ့ Democratic Party ကထက်လူတော်ခေါင်းဆောင် Charles Schumer တို့နှုတ်ဦးစလုံးကပြောသွားပါတယ်။နေရဲမှာ American တပ်ဖွဲ့ဝင်အတော်များများရှိနေတာသူတို့သိမှသာဘူးလို့ Mr. Graham ကရော Mr. Schumer ကပါပြောပါတယ်။နေရဲမှာတပ်ဖွဲ့ဝင်တစ်ထောင်ရှိနေတာကျွန်တော်မသိခဲ့ပါဘူး။ဒါဟာနေမြေအတားအဆီးမဲ့အစိုးမသက်တဲ့စစ်ပွဲတစ်ပွဲဖြစ်ပြီးအချိန်နဲ့ပထဝီအနေအထားအကန့်အသတ်မရှိပါဘူး။ကျွန်တော်တို့ကိုပို့ပြီးအသိပေးရပါမယ်လို့မစ္စတာဂရမ်ကပြောပါတယ်။ဒါကိုဂရုတစိုက်ကြည့်ဖို့လိုပါတယ်။ဒီနေရာဟာအကြောက်အလန့်မဲ့ကဘာသေးတစ်ခုပါ။အသေးချာရေးဆွဲထားတဲ့စစ်ပွဲစီမံကိန်းတွေမရှိပါဘူးလို့မစ္စတာရှူမာကပြောပါတယ်။